အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်မှာရှိတဲ့ Sunny Lands မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကနေထွက်ပေါ်လာတဲ့အဓိကသဘောတူညီချက်ထက်မှာအငင်းပွားဝယ်ဖြစ်နေတဲ့လွတ်လပ်စွာရေကြောင်းသွားလာမှုနဲ့စီးရေးတည်ဆောက်မှုကိစ္စတွေပါဝင်မှာဖြစ်ပါတယ်။ VOA ခမာသတင်းဌာနကကြိုတင်ရရှိခဲ့တဲ့သဘောတူညီချက်မူကြမ်းအရအာဆီယံခေါင်းဆောင်တွေနဲ့သမ္မတအိုဘားမားတို့ဟာ Sunny Lands အခြေခံမူပေါင်းများလို့ခေါ်တဲ့သဘောတူညီချက်တွေကိုထိပ်သီးဆွေးနွေးပွဲအတွင်းဆွေးနွေးကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကအရှိတောင်အခြားနိုင်ငံများအပြင်အာဆီယံဆင်နိုင်ငံနဲ့တမှုထူးခြားစွာထိတွေ့ဆက်ဆံနေတာဟာဒေတာတွေမှာဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုတံပြန်နိုင်ဖို့သမ္မတအိုဘားမားအစိုးရရဲ့လှုပ်ဆောင်မှုတွေကတခုလည်းဖြစ်ပါတယ်။အခုကြိုတင်ရရှိလိုက်တဲ့သဘောတူညီချက်မူကြမ်းဟာနှစ်ရက်ကြာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအဆုံးသတ်မဲ့ဒီကနေ့အင်္ဂါနေ့မှာထုတ်ပြန်မဲ့ပူးတွဲသဘောတူညီချက်ဖြစ်လာမယ်လို့ဆိုပါတယ်။သဘောတူညီချက်အစမှာတော့အမေရိကန်ပြည်ထောင်စုနဲ့အာဆီယံတို့ဟာအနာဂတ်မှာလှုပ်ဆောင်မဲ့ပူးပေါင်းဆောင်ရွက်မှုတွေမှာအဓိကအခြေခံမူဝါဒတွေရဲ့လမ်းညွှန်မှုတိုင်းလှုပ်ဆောင်သွားကြဖို့ထပ်လောင်းအတည်ပြုကြောင်းရေးသားထားပါတယ်။ဒါပေမဲ့ဒီမူကြမ်းနဲ့မှာပါတဲ့သဘောတူညီချက်တွေကဘယ်လောက်အထိသဘောတူညီမှုရရှိထားကြပြီလဲဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါအပြင်နှစ်ဖက်စလုံးကလွတ်လပ်စွာကုံတွယ်မှုအားကောင်းတဲ့ဒီမိုကရေစီစနစ်ကောင်းမွန်တဲ့အစိုးရစနစ်လူ့အခွင့်အရေးမြင့်တင်ရေးနဲ့အခြေခံလွတ်လပ်မှုတွေကာကွယ်ဆောင်ရှောက်ရေးတိကံစိတ်ထားရှိရေးနဲ့အဆုံးရမှုမဖြစ်စေရေးစတာတွေကိုလှုပ်ဆောင်သွားကြဖို့အတွက်လည်းတာဏိထံချထားတယ်လို့ဆိုပါတယ်။ကြိုတင်ထွက်လာတဲ့သဘောတူညီချက်မူကြမ်းထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေအကြားတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုလည်းထည့်သွင်းဖော်ပြထားပါတယ်။